မြန်မာနိုင်ငံကိုစစ်မှန်တဲ့ Federal Democracy ပြည်ထောင်စုကြီးဖြစ်လာအောင်အားလုံးဝိုင်းဝန်းလှုပ်ဆောင်သွားဖို့လိုတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမြစ်ကြီးနားမြို့မှာဒီကနေ့ပြောကြားလိုက်ပါတယ်။ဒါအပြင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ငြိမ်းချမ်းရဖို့ကအရေးကြီးတာကြောင့်ငြိမ်းချမ်းရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောကြားပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးကိုရန်နိုင်ကပြောပြပေးပါရှင
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှာတော့ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ရှိနေပြီးတော့82ကြိမ်မြောက်ကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။မြန်မာမျိုးကမနောကမှာပြုလုပ်ခဲ့တဲ့ကချင်ပြည်နယ်နဲ့အခမ်းအနားအတွင်းဒေါက်တာဆန်းစုကြည်ဟာဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးတော့စစ်မှန်တဲ့ဒီမိုကရေစီပြည်ထောင်စုကြီးဖြစ်ပေါ်လာအောင်အားလုံးဝိုင်းဝန်းကြိုးပမ်းကြဖို့လည်းတိုက်တွန်းလိုက်ပါတယ
်။ပြည်ထောင်စုဟာကျမတို့လိုလားတဲ့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတော့အပြည့်အဝမဖြစ်သေးဘူး။ဒါကိုဖြစ်အောင်လို့ကျမတို့ရဲ့နိုင်ငံတော်အစိုးရဒါမကပြည်သူလူထုတွေအားလုံးကဝိုင်းမင်းပြီးတော့ကြိုးစားဖို့လိုပါတယ်။အစိုးရတစ်ခုတည်းကိုပဲအားကိုးတယ်ဆိုတာဟာဒီမိုကရေစီမဆက်ပါဘူးဒီတကယ်တော့ဒီမိုကရေစီဆိုတာဟာပြည်သူလူထုပေါ်မှာအခြေခံတဲ့စနစ်မဟုတ်လို့ပြည်သူလူထုအားကိုလည်းအစိုးရများပြန်ပြီးတော့အားကိုးရပါတယ
်လွတ်လပ်ရပြီးတဲ့နောက်1948ခုနှစ်ကပထမဆုံးအကြိမ်ကျင်းပခဲ့တဲ့ကချင်ပြည်နယ်နေ့ကိုတော့အဲ့ဒီအချိန်ကမြန်မာနိုင်ငံရဲ့ပထမဆုံးသမ္မတဖြစ်တဲ့ရန်တိုင်ရင်သားဆက်ရွှေတိုက်တက်ရောက်ခဲ့တာဖြစ်ပြီးတော့ဒါဟာကချင်ပြည်နယ်နေ့ဆိုရင်ပဲလေမြန်မာနိုင်ငံတွင်းမှာရှိတဲ့တိုင်းရင်သားအားလုံးနဲ့သက်ဆိုင်နေဆိုတာကိုဖော်ပြတာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါပြင်ပြည်တွင်းစစ်အဆုံးသတ်ပြီးတော့ငြိမ်းချမ်းရေးဖော်ဆောင်နိုင်မယ်ဆိုရင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အပြောင်းအလဲတွေကိုသိသိသာသာဖော်ဆောင်နိုင်မှာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ
်။ကျမတို့နိုင်ငံသားအေဂျင့်တာယာသွားမယ်ဆိုရင်ကျမတို့နိုင်ငံအတွင်းမှာသာဆိုရင်ငြိမ်းချမ်းရေးရမယ်ဆိုရင်သမရာကြီးမင်းဆိုခဲ့တဲ့အတိုင်းပဲ10နှစ်အတွင်းတောင်မဟုတ်ဘူးကျမတို့ဟာတစ်နှစ်အတွင်းတောင်မှသိသိသာသာအပြောင်းအလဲတွေကိုမြင်ရလိမ့်မယ်လို့ကျမတို့ယုံကြည်ပါတယ်တကယ့်ကိုပြည်တွင်းစစ်မီးတွေအလုံးငြိမ်းသွားပြီဆိုတာနဲ့ငြိမ်းသွားပြီးတာနဲ့တစ်နှစ်အတွင်းမှာအပြောင်းအလဲတွေကိုသိသိသာသာမြင်ရလိမ့်မယ်ကျမတို့လိုချင်တဲ့ခိုင်မာတဲ့အခြေအနေကိုတော့သမရာကြီးမင်းဆိုတဲ့အတိုင်းပဲ10စုနဲ့တစုတော့တစုလောက်ကတော့သေသေးချာချာကျမတို့စူးစမ်းပြီးတော့စနစ်တကျခိုင်မြဲအောင်လို့လုပ်ဖို့ရတော့ကျမတို့အလုံးရဲ့တာဝန်ဖြစ်ပါတယ်
ဒါကြောင့်နိုင်ငံတော်ဝန်မှငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အတွက်ဦးစားပေးပြီးတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ
်။ခရီးတစ်ခုကိုစဖို့ဆိုတာပထမခြေလှမ်းကအရေးကြီးဆုံးပါပဲ။ဒီတော့ကျမတို့ရဲ့ပြည်ထောင်စုကြီးတကယ်ခိုင်မာဖို့အတွက်တိုးတက်ဖို့အတွက်ဖွံ့ဖြိုးဖို့အတွက်စပြီးတော့လှမ်းဖို့ဒီလှမ်းမဲ့ခြေလှမ်းကတော့ငြိမ်းချမ်းရေးခြေလှမ်းဖြစ်တယ်ဆိုတော့ကျမထပ်ပြီးတော့သတိပေးပါစီ။ဒါလည်းအမြဲပဲကျမတို့ကြုံတိုင်းသတိပေးနေတဲ့ကိစ္စမလို့အထူးထွေတော့ပြောဖို့မလိုပါဘူး။
ဒီကဲလာပိုင်းဒီတုန်းကတော့ကချင်ပြည်နယ်ပါဝင်မြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသမှာစစ်ပွဲတွေကိုလေးလာကြရပ်ဆိုင်းသွားမယ်ဆိုပြီးတော့မြန်မာတပ်မတော်ဘက်ကကြေညာခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်ခဲ့ပြီးတဲ့နောက်မှာတော့မြစ်ကြီးနားမြို့ကအမတ်1အခြေခံပညာအထက်တန်းကျောင်းကိုတွားရောက်ပြီးတော့အဲဒီမှာရှိတဲ့ကျောင်းသားကျောင်းသူတွေနဲ့တွေ့ဆုံခဲ့ပါသေးတယ်။မနေ့ဇန်နဝါရီလ9ရက်နေ့ကတော့ဒေါက်ဆန်းစုကြည်ဟာကချင်ပြည်နယ်အထက်ပိုင်းကပူတာအုံနဲ့နောင်မွန်မြို့တွေကိုတွားရောက်ပြီးတော့အထက်နန်းထွန်ရရဲစစ်စီမံကိန်းတာဘေးဆက်ယုံဖွင့်ပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်အတွက်မှာသူမနဲ့အတူပြည်ထောင်စုဝန်ကြီးတွေဖြစ်ကြတဲ့ဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဒုတိယဗိုလ်ချုပ်ကြီးရဲအောင်ဦးမင်းသူဦးအောင်ဝင်းဒေါက်တာဝင်းမြတ်အေးနဲ့တခြားအစိုးရအဖွဲ့တာဝန်ရှိသူတွေလည်းလိုက်ပါသွားခဲ့ပါတယ်ခင်ဗျာ